ထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်ဟောင်းနဲ့အတူပြည်တွင်းပြည်ပကပြိပခရေးရတွေ့ကြုံရှိသူတွေပညာရှင်တွေစုစုပေါင်း10ဦးပါဝင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထက်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်းနိုင်ငံတော်သမ္မတရုံးကဒီဇင်ဘာလ10ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြပေးမှာပါရှင်
။နိုင်ငံတကာတိရိုက်ခတ်နေတဲ့ရခိုင်ပြည်နယ်ပဋိပက္ခရေးကင်တွယ်ဖို့ရခိုင်ပြည်နယ်ဆိုင်ရာကော်မရှင်အသီးသီးရဲ့အကြံပြုချက်တွေကိုမြမအစိုးရကအကောင့်ထက်ဖို့နေရာမှာထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အခုလိုပြည်ရင်းပြည်ပပုဂ္ဂိုလ်တွေပါဝင်တဲ့အကြံပေးဖွဲ့ကိုဖွဲ့စည်းလိုက်တာဖြစ်ပါတယ်။နိုင်ငံတော်သမ္မတရုံးရဲ့ကြေညာချက်မှာတော့အဲ့ဒီအဖွဲ့ကိုဘယ်သူကဥဆောင်မယ်ဆိုတာဖော်ပြထားခြင်းမရှိပေမဲ့ပါဝင်သူတွေရဲ့အမည်စင်းထိတ်ဆုံးမှာတော့ထိုင်းနိုင်ငံဒုဝန်ကြီးချုပ်ဟောင်းလည်းဖြစ်နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဒေါက်တာစူရာကီရက်စတိရထိုင်းအမည်ကိုရေးသားထားပါတယ်။သူဟာအရင်ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်အစိုးရအဖွဲ့မှာပါဝင်ခဲ့သူဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်နေရာမှာအာရှသားတဦးအနေနဲ့ပါဝင်အရွေးခံဖို့အမည်စင်းတင်သွင်းခံရသူလည်းဖြစ်ပါတယ်။ဒါကြောင့်ရခိုင်ပဋိပက္ခကိုင်တွဲရာမှာမြမအစိုးရအတွက်ပြည်ပအကြံပေးပုဂ္ဂိုလ်အဖြစ်ထိထိရောက်ရောက်ဆောင်ရွက်ပေးနိုင်မယ်လို့မြင်ကြောင်းထိုင်းချေဆိုင် TACDB ခေါ်ထိုင်းမြန်မာမဟာမိတ်ဖောင်ဒေးရှင်းရဲ့လက်ထောက်ညွှန်ကြားရေးမှူးဦးမြင့်ဝေက VOA ကိုပြောပါတယ
်။ဘာမကတော့ဖြစ်တဲ့သူကတော့သူ့ကိုပေးတဲ့တောင်းဝန်နဲ့တော့သူလည်းဆောင်ရွက်နိုင်မယ်လို့ပြောလို့ရပါတယ်။ဘာတနေနဲ့ပြဝင်ကြုံနေဆိုင်တွေတော့ခိုင်းနေမှာဒီကြောင်ရဲ့အတွေ့အကြုံတွေမိုင်းရဲ့တောင်းရဲ့တောင်းရဲ့လီးတွေကသူကအများကြီးပါဝင်ပတ်သက်နိုင်နေအဲနောက်သူတို့ဘူတူကနဲ့တွေ့ခေါ်နေစဉ်းစားဖို့နေသူတို့အုပ်ချုပ်မှုဆိုင်မှာသူဆောင်ရတဲ့လူတွေတော့ဒီကိစ္စတွေမှာကင်တွေခဲ့တာသူတို့ကတူတူမှုဖြစ်နိုင်ပြီးအစိုးပြုရတဲ့လူတွေဖြစ်တဲ့အတွက်အများကြီးတော့ညှော်လင့်လို့ရတော့
အထူးသဖြင့်ဒေါက်တာစူရာကီရက်စတိရထိုင်းအနေနဲ့ထိုင်းနိုင်ငံတောင်ပိုင်းပဋိပက္ခကိုကင်တွယ်ဖြေရှင်းတဲ့အတွေ့အကြုံရှိခဲ့တဲ့အတွက်မြမအစိုးရကိုတစုံတရာအတိုင်းတာထိထိရောက်တဲ့အကြံပေးနိုင်လိမ့်မယ်လို့ယူဆကြောင်းဦးမြင့်ဝေကဆိုပါတယ်
။ဒီထိုင်းကဒုတိယဝန်ကြီးချုပ်အနေနဲ့ထိုင်းနိုင်ငံသားဘုရားဘာသာကိုယ်ဝယ်သူဆိုတော့ထိုင်းနိုင်ငံဆိုတာလဲမြမဒီလိုပဲအလားတူထိုင်းနိုင်ငံတောင်ပိုင်းမှာဒီမွတ်စလင်နဲ့တိုင်းနိုင်ငံအစိုးရနဲ့ဂျာမန်နိုင်ငံတို့လေးကကဲကြီးဖြစ်နေတဲ့အတွက်သူ့မှာလုံလောက်တဲ့သတင်းချက်လက်နဲ့အတိကိုစဉ်းစားတွေးခေါ်နိုင်တဲ့လူတယောက်ဖြစ်တယ်လို့တော့မျှော်လင့်ကြည့်လို့ရတာပေါ့နော
်အစ်စ်ဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးအဖွဲ့မှာဒေါက်တာစူရာကီရက်စတိရထိုင်းနဲ့အတူဆွေဒင်လွှတ်တော်အမတ်အာဘန်အလန်အမေရိကန်ပြည်ထောင်စုနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချတ်ဆန်ဗြိတိန်ဘုရင်ကောင်စီအဖွဲ့ဝင်ဟောင်းပါမော့ခLord Dazi, South Africa ကာကွယ်ရေးဝန်ကြီးဟောင်း Mayor စတဲ့ပြပဝါရင်အတွေ့အကြုံရှိသူ၅ဦးပါဝင်ပါတယ်။အဲ့ဒီလူတွေဟာပဋိပက္ခရေးရတာမကမြမအရေးမှာပါကြွန့်ကျင်တဲ့ပုံစံတွေဖြစ်တယ်လို့သတ်မှတ်ခံထားရသူတွေပါ။ပြည်내အုပ်ချုပ်ရေးမှူးဟောင်း Bill Richardson ဆိုရင်မြမဒီမိုကရေစီရေးမှာတက်တက်ကြွကြွထောက်ခံကူညီခဲ့သူဖြစ်တယ်လို့အရင်နောက်အဖစစ်ဆိုးရလက်ထက်မြမနိုင်ငံကိုလာရောက်ခဲ့ပြီးအဲ့ဒီအချိန်ကအင်းစိန်ထောင်မှာအကျဉ်းကျနေတဲ့88မျိုးဆက်ចောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကိုလည်းတွားရောက်တွေ့ဆုံခဲ့ပါတယ်။အကြံပေးအဖွဲ့မှပါဝင်တဲ့ပြည်ရင်းပုဂ္ဂိုလ်တွေကတော့အမျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမြ၊ကုလသမဂ္ဂလက်ထောက်တွေးရေးမှူးချုပ်ဟောင်းဦးထွန်းမြတ်၊အမျိုးသားလူခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးခင်မောင်လေး၊အာဆီယံအစိုးရချင်းဆိုင်ရာလူခွင့်ရေးကော်မရှင်အဖွဲ့ဝင်တပ်အမတ်ကြီးဟောင်းဦးလာမြင့်နဲ့ပြည်သူ့လွှတ်တော်ကျန်းမာရေးနဲ့အားကစားဖွံ့ဖြိုးတိုးတက်ရေးကော်မတီဝင်ဒေါက်တာဒေါခင်ညိုတို့ဖြစ်ပါတယ်။အောက်တိုဘာလ9ရက်ကရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းစဉ်ထုတ်ပြန်တဲ့သမ္မတရုံးရဲ့ကြေညာချက်မှာပြည်ရင်းပြည်ပပညာရှင်တွေဘာသာရပ်ဆိုင်ရာကျွမ်းကျင်သူတွေနဲ့အတွေ့အကြုံရှိသူတွေပါဝင်တဲ့အခုလိုအကြံပေးအဖွဲ့ကိုဖွဲ့စည်းဖို့ရှိကြောင်းဖော်ပြထားပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်ဆိုင်ရာကော်မရှင်တွေဖြစ်တဲ့ဒုသမ္မတဦးမြင့်ဆွေဦးဆောင်နဲ့ရခိုင်စုံစမ်းရေးကော်မရှင်ကိုဖီအန်နဲ့ဦးဆောင်နဲ့ရခိုင်အကြံပေးကော်မရှင်စတဲ့ကော်မရှင်အသီးသီးရဲ့အကြံပြုချက်တွေအကောင့်ထည့်ဖော်ဖို့ဖွဲ့စည်းထားတဲ့ဒီကော်မတီမှာပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ရခိုင်ဝန်ကြီးချုပ်ဦးညီပူတို့ကိုပူတွဲဥက္ကဋ္ဌတွေအဖြစ်ခန့်အပ်ထားပါတယ်ရှင်။